မြန်မာနိုင်ငံမှာလူပေါင်းတသန်းကျော်လောက်ရေဘေးဒုက္ခကြုံနေရပြီးပြည်တွင်းပြည်ပအလူရှင်တွေကကူညီနေပေမဲ့လုံလောက်မှုမရှိသေးဘဲအခက်အခဲတွေရင်ဆိုင်နေရပါတယ်။ဒီလိုရေဘေးဒုက္ခတဲ့ကူညီရေးကိုကျောင်းသားလူငယ်တွေကလည်းတက်အားပါဝင်ဆောင်ရွက်နေပါတယ်။အထူးသဖြင့်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတက္ကသိုလ်ကများအဖွဲ့ချုပ်ဟာဒီမိုကရေစီပညာရေးကိုသပိတ်မှောက်တောင်းဆိုလို့ဒေသအသီးသီးကခေါင်းဆောင်တွေရိုက်နဲ့ဖမ်းဆီးခံထားပေမဲ့အဖမ်းမခံရဘဲကြံရင်ခဲ့သူတွေပြင်ပကနေတရားရင်ဆိုင်နေရတဲ့ကျောင်းသားတွေကပြည်သူအရေးအတွက်ရေဘေးကူညီရေးတွေဝင်ရောက်ဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဆိုရင်ရန်ကုန်မြို့မှာလက်လက်အလှခံပြီးတဲ့နောက်ဘုကိုတိုင်းအနောက်ချမ်းကရေဘေးဒုက္ခသည်တွေကိုတွားရောက်ကူညီခဲ့ကြသလိုတချို့ကလည်းတခြားကျောင်းသားတမကတွေနဲ့ပူးပေါင်းပြီးစကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကိုတွားပြီးကူညီခဲ့ကြပါတယ်။ဒီလိုအခြေအနေမှာကျောင်းသားတပိတ်မှာပါဝင်လို့ငွေကျပ်သိန်း100အာမခံနဲ့ထောင်ကြီးချုပ်ကနေလွတ်ပြီးအမှုဆက်လက်ရင်ဆိုင်နေရတဲ့ဘကသားများအဖွဲ့ချုပ်ကကျောင်းသူမတ်ပူပူကလည်းရေဘေးကူညီရေးမှာတက်တက်ကြွကြွပါဝင်နေပါတယ်။သူတို့အဖွဲ့ကပြည်မျိုးတစ်ဖက်ကကံမမျိုးနယ်ကစစ်စီရန်ကြေးရွာဘက်ကိုသွားပြီးကူညီခဲ့တဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
။သူတို့ဟိုမနက်6နာရီကနေပြီးတော့ဆက်နေတဲ့ဒီအနောက်ဘက်ကစစ်စီရန်ပေါ့နော်အဲ့ကိုထွက်တယ်။သူတို့7နာရီခွဲလောက်မှာစစ်စီရန်ရွာကိုရောက်တယ်။ရွာသားတွေအကုန်လုံးပြေးထွက်ပြီးတော့လာကြတယ်။ကလေးတွေတော့ပြေးထွက်ပြီးတော့လာကြတာပေါ့နော်။သူတို့ရေကျွန်တော်တို့လာတဲ့အချိန်မှာသူတို့ဝမ်းသာသွားကြတယ်။နောက်တစ်ချက်ကသူတို့တွေကအလူရှင်နေလာမှစားရမယ်ဆိုတဲ့ပုံစံမျိုးတွေအဲ့လိုမျိုးညောင်းနေချက်တွေရှိလာတယ်ပေါ့နော်။ကျွန်တော်တို့လာသူအကုန်လုံးဝိုင်းကြိုကြတယ်။သူတို့တွေရဲ့မျက်လုံးတွေထဲမှာကျွန်တော်တို့ဒီညောင်းလင်းချက်ကြီးနဲ့စောင့်နေကြတဲ့ပုံစံမျိုးတွေနဲ့ကျွန်တော်တို့တွေ့ရတယ်ပေါ့နော်။ကလေးတွေလေးကိုပိုက်ပြီးတော့သူတို့ကြီးထွက်လာကြတယ်ပေါ့နော်။ကျမတို့ဆန်လူတွေရဲ့နေရာမှာကိုလည်းတဆိုးလေးဖြန့်ဖြန့်ပြီးတော့အဲ့ဒီမိခင်နဲ့ကလေးရောအဲ့ဒီညာကြီးကြပြီးတော့ကျမတို့ခောက်ဆဲသွေးတဲ့အချိန်ကျိုလည်းအတိုင်းပဲပထမကကလေးရဲ့ထုံးစံအတိုင်းဝိုင်းအောင်ကြတာပေါ့။ဒါပေမဲ့ရွာလူတွေကကလေးကိုတန်းစီပါလို့ပြောတယ်။ကလေးကိုတန်းစီပြီးတော့ကျမတို့ကြားလုံးဝေးရယ်မကြီးတော့ဖေးဝေးရယ်ပြီးတော့အိုးရီရှိပေါ့နော်။အိုးရီရှိတွေဝေးရယ်ခောက်ဆဲတို့တွေဝေးရယ်ပေါ့နော်။ကလေးပေါက်ဆနလေးရှိတယ်။အဲ့တွားယူတွားယူဆိုပြီးတော့ပြောနေကြရည်လည်းရှိတယ်ပေါ့နော်။ဒါပေမဲ့သူတို့ရှင်တွေကလာတဲ့ဇကားတွေကဒီကျမတို့ဒီလိုမျိုးလာလူရဲ့အတွက်ကိုလည်းကျေးဇူးများတဲ့နဲ့ကျမတို့တွေကဒီမှာစားလိတော့ရေးရလဲအဆင်မပြေကြဘူးဝယ်ရမယ့်နေရာတွေကလည်းဝင်းနေတာဖြစ်တဲ့အတွက်ဒီလိုအလူရှင်တွေလာမှကျမတို့ကလည်းဒီလိုစားနိုင်တောက်နိုင်လာဆိုအဲ့လိုမျိုးပြောရရှင်
အလားတူလက်ပန်းကျောင်းသားတပိတ်ဖြူခွဲခံရခြင်းမှာစပိတ်မောက်ကျောင်းသူအဖြစ်နဲ့ပါဝင်ခဲ့တဲ့ဘကသားများအဖွဲ့ချုပ်ကကျောင်းသူမတ်သစ္စာကလည်းစကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကရေဘေးဒုက္ခသည်တွေကိုတွားရောက်ကူညီခဲ့ပါတယ်။လူ၈ဦးသေဆုံးသွားတဲ့စကိုင်းတိုင်းတောင်လေရွာကသူ့အတွေ့အကြုံကိုတော့မတ်သစ္စာကအခုလိုပြောပြပါတယ
်။ကျမတို့ပထမဆုံးသွားတာစကိုင်းတိုင်းတောင်လေရွာဆိုတဲ့ရွာလေးအဲဒီရွာလေးမှာကျွန်တော်လူ၈ယောက်တွေ့ပါတယ်။လူ၈ယောက်တွေ့ပါဆိုတော့သူတို့အိုက်တန်ကကျောင်းဘီးနားမှာဆောက်ထားတဲ့အိမ်မျိုးခြေတိုက်စားပြီးတော့အဲ့အိမ်မျိုးပါပြီးတော့၈ယောက်တွေ့ပါတော့ကလေးကတယောက်ပါသွားတယ်ငါလာတော့ဒီတယောက်ပါသွားတယ်အဲအဲ့ရမှာလည်းတော်ခေါက်သွဲကြောက်လောက်ပဲလူတွေလူတွေအများကြီးခေါက်ကြောက်လောက်ပဲရှိရတိုးတိုးတကယ်ဆက်တော်စားနိုင်နေဟိုင်းနေတယ်။ညီမတို့ကနေပြီးတော့မင်းကလေးကနေမိုးမိတ်ကိုသွားတယ်လမ်းကိုအဲ့မှာရှိချောတရားကြီးရှိတယ်။ဒီတရားကြီးကလည်းအကုန်ပြက်နေတယ်။အဲ့ဒီတရားကြီးမလောက်ရသေးတဲ့ခါကျတော့ညီမတို့ဘယ်လိုသွားလဲဆိုတော့ဒီကနေပြီးတော့7ဘင်းကားရိုင်းနဲ့သွားတယ်။ဒါပေမဲ့အဲ့ဒီတရားကြီးပြက်နေတော့အဲ့ဒီတရားကိုဖြတ်ထားရဲကောင်းနေပါရောဖြတ်ဖို့အဆင်မပြေဘူး။အဲ့ကနေပြီးတော့တစ်ဆင့်ထော်လာကြီးနဲ့အဲ့ရွာလေးကိုရအောင်ပို့ခဲ့။အဲအဲ့ဒီရွာလေးမှာရွာခံမျိုးကြီးရဲ့ရွာဘလိုကြောင့်ဒီတခြားအောက်ကတည်နေရမဖြစ်ပေနဲ့ဒီတောင်ရဆောင်ပြီးတော့မလို့ဆောက်ထားရဆိုတော့အဲ့သူတို့အဲ့အိမ်လေးတွေကပထမတော့အဲ့တောင်ပေါ်မှာရှိရဲ့ခရီးနာမှာရှိရဲ့အဲ့ဒါအစိုးရတပ်ပိုင်းကြီးဆိုပြီးတော့သူတို့တောင်အောက်ကိုဆင်းခိုက်တယ်လွန်ခဲ့တဲ့ဟိုလောက်ကနှစ်နှစ်လောက်ကဆင်းခိုက်လိုက်တယ်ပြောရဲအဲ့တောင်ကြားချောင်းမိနာမှာသူတို့အဲ့ဒါဆောက်ခဲ့တော့အဲ့လိုမျိုးဖြစ်သွားတာပေါ့အဲ့အစိုးရရဲ့ effort တွေကအဲ့ဒါပဲပါအဲ့ဒီနေရာသွားခဲ့တယ်။အဲ့ဒီနေရာသွားခဲ့ပြီးတရီရတစ်ခေါက်ကြောင်ညာကိုပွင့်ဖြူသွားတယ်
။အဲ့ဒီနောက်ပွင့်ဖြူဘက်ကိုသွားခဲ့တဲ့အတွေ့အကြုံကိုလည်းမတ်သစ္စာကပြောပြပါတယ်
။ဒီကအုပ်ချုပ်ရေးမှုရေးပါညာတွေကလည်းဒီဘာထဲမှာအကြီး300ရှိသလိုရှင်အဲ့ဒီအတွက်ချပေးခဲ့ပါ။လူကြီးလက်ညောင်းရှိတယ်။အဲ့လိုပုံစံမျိုးနဲ့ညီမတို့ပြန်ထွက်တာတွေပါရှိတယ်။ဒီမှာအဲ့ဒါကြီးကြော်ပြီးတော့တခြားပွင့်ဖြူရဟိုဘကန်းရွာတွေချွတ်စုရဖိုးပေါက်စုရပြီးတော့ဆဲမုံမအဲ့ရွာလေးတွေညီမတို့သွားတွေ့ရသွားတွေ့ရဆိုတာလူရှင်ရောက်ပေါက်လည်းနေတယ်။ဟိုမွေးရွာလည်းပေါ်တယ်ကိုကြီးတွေမှာကြီးရလေဘလောက်လောက်ဆိုတော့သို့တော့အဲ့ဆင်မုံရောဆင်မုံရောဆိုလို့ရှိရင်ညီမတို့ချင်းချင်းလောက်ကြီးရောက်တယ်သူတို့တွေကအိမ်ဝင်တော့မခွာဘူးလေရရတော့အကုန်ပြတ်သွားပြီအမေရွာထဲမှာအိမ်ဝင်မှတော့နေကြသေးတယ်ဒါပေမဲ့ထမင်းချက်ရတာပါညာအဆင်မပြေဘူးညီမတို့သွားနေတဲ့အချိန်မှာရဲ့နေနေလေးကြာနေညနေပဲရေတက်တဲ့အချိန်ဆိုလို့ရှိရင်သူတို့အိမ်အပေါ်မြုပ်တယ်သူတို့စိတ်နေတဲ့နေရာအဲ့အပေါ်မှာအဲ့ပွင့်ဖြူကလည်းလှုပ်ပြီးတော့ပြန်လာတယ်
ဒုက္ခရောက်နေတဲ့ကြားပဲရွာကကလေးတွေရဲ့ဖြူစင်ယူသားမှုကိုလည်းတွေးကြရတယ်လို့မတ်သစ္စာကဆိုပါတယ
်လူချင်းတွေလာပြီဆိုတော့သူကလေးတွေရောလူကြီးတွေရောအကုန်လုံးအဲဒုက္ခရောက်နေတဲ့ထွက်ပြီးတော့လက်ပြရကြညီမတို့ဒီကစီးများတို့ရှိချခဲ့မလားဆိုတော့ညောင်းနေတဲ့သူထွက်ပြီးတော့အဲ့လိုမျိုးရှားကြတယ်အတရုပ်ဆောင်တွေလာရောရန်ကအဲ့လိုမျိုးကျောင်းသူကျောင်းသားတွေလာတာတော့ဘာလို့သူတို့အယမ်းပြောတယ်ရန်ကရေတို့ရေးတွေယူလာပြီးတော့သူတို့ရှိလာတယ်ဘာညာတို့တကယ်ပြောတယ်ကလေးရယူလာပါရဲ့ခုလူကြီးရအောင်မှာပဲချိုးလောဘစိတ်နည်းနည်းရှိရင်လူကြီးရှိရမရှိရတာအဲ့လိုမျိုးရှိကြတယ်တချို့ကလေးတို့မဟုတ်တစ်ခုပေးပြီးွားလို့သူတို့လည်းမတွေ့ရလို့ယူပြီးွားမေးလို့ရှင်တော့ကလေးရဖြူစင်နေယူပြီးပြီလို့ပြောတယ်အဲ့လိုမျို
းပြန်လဲထူထောင်ရေးအတွက်အရင်ဆုံးလုပ်ရမှာကတန်ရှင်းရေးနဲ့ရေးသမ်းရဖို့ဖြစ်ပြီးဒီလောက်ကျယ်ပြန့်လာတဲ့ဒေသတွေကိုထိရောက်အောင်ကူညီဖို့ကလူငယ်တွေသာမန်အရသာပြည်သူတွေရဲ့အလူတွေလောက်နဲ့မလုံလောက်နိုင်ဘူးလို့ပြောကြပါတယ်ဒါနဲ့ပတ်သက်လို့မတ်ပူပူက
ပြန်လဲထူထောင်ရေးကလည်းရန်တို့ကခက်ခဲမှာပါပါပြီးတော့ဆိုဒီနေရာတွေကလူမကြီးတဲ့နေရာတွေလည်းရှိတယ်နောက်ချက်အစိုးရကဓာတ်ရိုက်မတင်နိုင်တဲ့နေရာတွေလည်းရှိတယ်ပေါ့နော်ဆိုတော့ပြည်내ထူထောင်ရေးမှာသူတို့အရန်ကိုခက်ခဲမှာပါကျွန်တော်တို့တွေလူအားတွေရောငွေအားတွေရောအရန်ကိုစိုက်ထုတ်မှရမယ်ဆိုတဲ့ပုံစံမျိုးတွေဖြစ်မှာပါငါကတွေးမိတာဒီပြည်သူတွေကိုပြန်ပြီးတော့ကူညီရမယ်ဆိုတဲ့အတွေးပေါ့သူတို့တွေစားပြတောက်စီရမရှိဘူးအမှန်မှဆိုအစိုးရကပြည်သူတွေကိုအစိုးရဓာတ်ရိုက်လုပ်ပေးရမှာဒါပေမဲ့အစိုးရကမလုပ်ဘူးဒီတိုင်းငြိမ်နေတဲ့အပေါ်မှာကျွန်တော်တို့ကြည်ပြရပြည်သူရပဲပြန်ပြီးတော့ဟိုကုနီရပဲပေါ့နော်ကျွန်တော်တို့လူငယ်တွေအနှုတ်ပေးသိတယ်ဆိုကျွန်တော်တို့မြင်တယ်ပြီးတော့ကျွန်တော်ဒီထဲမှာပဲတောက်ဆိုတက်ဆက်ဆဲပြောချင်ပါတယ်ကျွန်တော်တို့ဒီစကြောင်းဆက်ပါတောက်လျှောက်ပါလေပြည်သူတွေကုနီခဲ့တာဆိုတော့ကျွန်တော်တို့ရပြည်သူမှပြန်ပြီးတော့ကျွန်တော်တို့မကုနီဘူးဆိုရင်ကျွန်တော်တို့ဘယ်သူကိုကုနီလဲပေါ့ကျွန်တော်စိတ်ထဲမှာတော့ကျွန်တော်ဒီပြည်သူတွေကုနီမယ်ကျွန်တော်ထပ်ပြီးတော့လဲတွားမယ့်နေရာကြီးရှိပါသေးတယ်အခုဘာသာသားများပြောကြတာနေပြီးထပ်ပြီးတော့အလှူခံနေရာကြီးရှိသေးတယ်ဒီကျွန်တော် AR ကအနောက်ဖက်ကိုတွားလို့ရှိပါသေးတယ်ဟုတ်
ရေဘေးဒုက္ခတွေတွေအတွက်လက်တလောအကူအညီနဲ့တည်းမကပဲရေရှည်မှာပြန်လည်ထူထောင်နိုင်ဖို့အတွက်ကိုပြန်လည်ထူထောင်ရေးကော်မတီတွေဖွဲ့ပြီးကူညီသင့်တယ်လို့လည်းမသစ္စာကပြောပါတယ
်ဒီတလားနလားရေဒီကေတွေတောက်လုပ်တယ်ဆိုပြီးသူအသက်တွေမသေးတော့ဘူးစားပြန်ရှိသွားပြီဆိုပြီးတော့ရက်လုံးမရအောင်ပြန်လည်ထူထောင်ရေးအနေနဲ့တွားရအောင်မှာနှိပ်ရှိကုန်လို့မျိုးနဲ့တွားရအောင်မှာအဲ့ဒီတော့ငါတို့လည်းအခုဖွဲ့တော့မှာပြန်လည်ထူထောင်ရေးကော်မတီဆိုပြီးအဲ့လိုမျိုးလေးဖွဲ့ပြီးတော့လုပ်လို့ရှင်ပို့အစီအစဉ်မျိုးလို့ခင
်အခုလို့ပြည်သူတွေရဲ့အခက်အခဲကိုတက်နိုင်တဲ့ကြောင်သားလူငယ်တွေကဝိုင်းဝန်းကူညီကြမယ်ဆိုရင်ပို့ပြီးထိရောက်လာနိုင်မယ်လို့လည်းသူတို့အနေနဲ့မျှော်လင့်မိတဲ့အကြောင်းပြောဆိုကြပါတယ်ခင်ဗျာ
။တငယ်ချင်းရှေးဆင်းတဲ့ဘဝအမြဲချုံနေပါစေအောင်မြင်ပါစေ